ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟိုမြို့ကလူစီကားတဲ့ပန်းချီတစ်ခုအတွင်းတင်းငွေနေနေကအသေးခံဘုံးခွဲတက်ခတ်မှုတစ်ခုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ65ဦးသေဆုံးပြီး300လောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။သေဆုံးသူတွေရဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ပန်းချက်ပြည်နယ်အစိုးရရဲ့ကျန်းမာရေးဆိုင်ရာအကြံပေးဆယ်မန်ရာဖစ်ကပြောပါတယ်။ဒေသခံစေရုံကိုခေါ်ဆောင်သွားသူတွေတဲ့ဒဏ်ရာပြင်းထန်တဲ့သူတွေလည်းပါတယ်လို့သူကပြောပါတယ်။ဂူလ်ရှန်အစ်ဘာပန်းချီအတွင်းပောက်ကွဲမှုဖြစ်သွားခဲ့တဲ့အချိန်ကခရစ်တော်ထမြောက်ခြင်းအထိမ်းအမှားဖြစ်တဲ့ Easter ပွဲတော်ကျင်းပနေတဲ့ခရီးယာမိသားစုဝင်အများအပြားလည်းရှိနေတယ်လို့မြင့်မြင့်တက်တွေကပြောပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ကွဲဂျမတ်တူအော်ရာအဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းနဲ့ခရီးယာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းအဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရပုဂ္ဂိုလ် Ned Price ကလာဟိုမြို့မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကိုအမေရိကန်ပြည်ထောင်စုအနေနဲ့အပြင်းထန်ဆုံးနည်းနဲ့ကန့်ကွက်ရှုံချကြောင်းငြင်းချမ်းပြီးအင်မတန်တာယာလပတဲ့အဲ့ဒီပန်းချီအတွင်ဖြစ်သွားခဲ့တဲ့အဲ့ဒီလောက်ရဟာတရားဘောကြောင့်လည်းလောက်ရဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒီတော့တွင်ခံရအုပ်ချုပ်ရေးမှုကိုတပ်ဖြတ်မှုနဲ့ဆွဲချက်တင်ခံထားရသူကိုပြီးခဲ့တဲ့လအတွင်းကျုံးမင့်ပြီးတပ်ဖြတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့ထောင်ထဲချီတဲ့ပြည်သူတွေဒီနေ့ကမြို့တော်အစ္စလာမဘတ်ရဲ့လက်မှတ်တွေမှာချီတက်ဆန္ဒပြခဲ့ကြပါတယ်။